မလေးရှားဝန်ကြီးချုပ်ဟောင်းနာဂျင်ရာဇက်ကိုဒီနေ့ပဲဖမ်းဆီးလိုက်ကြောင်းနဲ့နိုင်ငံပိုင်လုပ်ငန်းကနေငွေကြေးမတမာမှုအာဏာလွှဲသုံးဆမှုတွေနဲ့ဆက်နွယ်ပြီးထပ်မံရေးရိုးကိုရှိရအကြောင်းလဲအခရီးလိုက်ဆမှုတက်ပြေအေဂျင်စီကပြောဆိုလိုက်ပါတယ်အမေရိကန်ဒေါ်လာတန်း6ရောကိုသူ့ကိုယ်ပိုင်ပန်းစင်းနဲ့လွှဲပြမှုတွေဝန်ကြီးချုပ်ဟောင်းကိုသူ့ရုံးကမှာပဲဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းလဲကြေညာရက်ထုတ်ပြန်ပြောဆိုထားတာပါမလေးရှားနိုင်ငံအချင်းပြတ်ချဆမှုတက်ပြေဥပဒေအရနောက်ထပ်တရားစွဲဆိုဖို့မနက်ပိုင်ရုံးထုတ်မှာဖြစ်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်အသေးစိတ်ကိုဖော်ပြမထားပေမဲ့ကြေညာချက်မှာဖော်ပြချက်အရအာဏာလွှဲသုံးဆမှုနဲ့အရေးယူခံရဖို့ရှိနေပါတယ်ဝန်ကြီးချုပ်ဟောင်းရွေးကောက်ပွဲမှာရှုံးလင်းခဲ့ပြီးလာပိုင်းချမှာပဲနိုင်ငံပိုင် 1MDB လပန်လုံငန်းနဲ့ဆက်နွယ်ပြီးရုံချင်မှုဖောက်ပြမှုအရီလိုက်စားမှုငွေမဲခွာချမှုစတဲ့ရာဇဝတ်ကြောင်းတွေနဲ့အစိုးရမှတရားစွဲဆိုခံထားရတာပါဝန်ကြီးချုပ်ဟောင်းကတော့အပြစ်မရှိကြောင်းငြင်းဆန်ထားပြီးရုံးတင်စစ်ဆေးမှုတွေကတော့ရှင်းနေတယ်မှာစတင်မှာဖြစ်ပါတယ်